ဒီကနေ့လေကချင်ပြည်နယ်လွှတ်တော်မှာဦးနော်လီအနေနဲ့ဒီအရေးကြီးအဆိုတင်ခဲ့တယ်ကြားလို့ရှင်အဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့ပြောပြပြပါအောင်ရှင်
အော်လုံခဲ့တဲ့ကျွန်တော်တို့လူထုအခြေပြုမျိုးရေးစေဝါတာစီနေလေးအဖွဲ့ဒါအဲ့ဒီကျွန်တော်တို့ဝိုင်းမော်မြို့နယ်စတုံးကံပတီဒေသကိုဘိန်းခင်းကိုတွားရောက်ဖြတ်စည်းတဲ့အခါမှာဘိန်းဆိုင်တောင်သူတွေနဲ့ထိတ်တိုက်တွေ့ဆုံပြီးတော့ချင်းချင်းတိုက်ခိုက်မှုများဖြစ်ပေါ်ခဲ့တယ်ပေါ့အဲ့မှာနှစ်ဖက်တံရရတဲ့လူတွေရှိတယ်ကားတွေစိုက်ကီနေအိမ်တချို့လည်းမိရှုခံရတာရှိတယ်နောက်ပြီးတော့နောက်ဆုံးဒီမိချနာမြို့ပေါ်မှာအဲ့ဒီဆန္ဒပြတဲ့အထိအဲ့လိုမျိုးတွေဖြစ်ပေါ်လာခဲ့တယ်ပေါ့အဲ့တော့အဲ့ဒီအချက်တွေကိုခြုံငုံပြီးတော့မှဒီမျိုးရေးစေဝါဟာတကယ်ကိုလူသားတွေအတွက်တကယ်ပုံရံသူဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ဒီအချင်းချင်းနဲ့အတင်းနဲ့တလို့ဖြစ်ပေါ်တဲ့မျိုးရေးစေဝါတားဆီးနေနေရေးနဲ့ပတ်သက်တဲ့အရေးကြီးအဆိုကိုတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့အဆိုတင်ရမှာလေဘလို့အချက်တွေကိုထောက်ပြပြီးတော့ဆွေးနွေးကြတာလဲရှင်
နံပါတ်၁ကကျတော့မျိုးရေးစေဝါကကျွန်တော်တို့ကချင်ပြည်နယ်မှာမကပေါ့နော်ဒီမြန်မာနိုင်ငံမှာကပါမှာအကုန်လုံးကကြီးစားရန်သူဖြစ်တဲ့အတွက်ကြောင့်ကချင်ပြည်နယ်မှာဒီမျိုးရေးစေဝါကင်းစင်ရေးအတွက်ကိုဒီပြည်သူလူထုနဲ့အစိုးရလက်တွဲပြီးတော့ရှေ့ဆက်အရှင်အဟုန်မြင့်ပြီးတော့ဆက်လက်ဆောင်ရွက်သွားဖို့ကိုနံပါတ်၁အနေနဲ့အစိုးရဆင်ခဲ့တာဖြစ်ပါတယ်နောက်နံပါတ်၄မှာအဲ့လိုမျိုးဘိန်းဆိုင်တောင်သူတွေနဲ့ဘိန်းခင်းတွားဖြတ်တဲ့အလုပ်ထုအခြေပြုအဖွဲ့တွေမဖက်တိုက်ခိုက်မှုများဖြစ်ပေါ်တဲ့အတွင်းမလိုလားအပ်တဲ့အထိခိုက်ဒဏ်ရာရမှုတွေကားတွေစိုက်ကီတွေအဲ့လိုမျိုးတွေဖျက်ဆီးခံရတာတွေ့ရတယ်။အဲ့ဒါကြတော့တကယ်တမ်းမိမိဆရာဆံပြီးတော့မှကျွန်တော်တို့အတန်းဖက်တဲ့ဖက်ကိုရောက်သွားတာဖြစ်ပါတယ်။ဒါတော့နောက်နောက်ဒီလိုမျိုးမဖြစ်ပေါ်အောင်ပေါ့ဒီတက်ဆန်ရပြည်နယ်အစိုးရကနေဒီလူလူထုတွေရဲ့အသက် OA စီစဉ်တွေကိုကောက်ွယ်လုံခြုံမှုပေးနိုင်ဖို့အတွက်ဖြစ်ပါတယ်။နံပါတ်၃ဝချက်ကကြတော့အဲ့လိုမျိုးဖြစ်ပေါ်ခဲ့တဲ့ဒီခိုင်နေနာတဲ့လူနာတွေအနိနာဆုံးဆုံးသွားတဲ့ကားမီးလောင်ရတို့စိုက်ကင်းမီးလောင်ရတို့အဲ့လိုမျိုးကြတော့လူအပ်တဲ့ကုညီပန်ပူးမှုများကိုစီစဉ်ဆောင်ရွက်ပေးနိုင်ဖို့ဖြစ်ပါတယ်။နံပါတ်၄အချက်ကကြတော့ဒီဒေတာဆိုလို့ရှိရင်ဘိန်းကိုအဓိကစိုက်ပျိုးနေတာကိုတွေ့ရတာဖြစ်တယ်။အဲ့တော့ဘိန်းကိုဖြတ်ပြီးမှတခြားအစားထုတ်ပြန်စိုက်ပျိုးတာမရှိဘူးဆိုရင်အဲ့ဒီဒေတာကဒေတာခံတဲ့အတွက်တော်တော်ခက်ခဲမှာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ဒီဘိန်းအစားထုတ်ဤနာစိုက်ပျိုးနိုင်ရေးအတွက်ဒီဒေတာအတွက်အထူးအပြင်ပေါ်တော့ရေတူရေရှင်စီမံကိန်းတွေကိုချမှတ်ပြီးတော့အကောင့်ထေပို့သွားဖို့ဖိစားအတီအချက်လေးချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။ဒီနေ့အဆိုတင်တဲ့အချိန်မှာထောက်ခံဆွေးနွေးတဲ့လူအကုန်လုံးကစုစုပေါင်းက6ယောက်ရှိပါတယ်။အဲဒီလေအဆိုရတော်မူရှိတဲ့ပုဂ္ဂိုလ်တွေလည်းဆွေးနွေးသွားတာရှိပါတယ်။နောက်မှာဒီအရေးကြီးအဆိုဖြစ်တဲ့အခါဒီနေ့တည့်ရက်မှာပဲအားလုံးကလူတော်ကအတီပြုကြီးဖြစ်သွားပါတယ်။အဆိုအောင်မြင်သွားပါတယ်ခင်ဗျာ။
ပြည်နယ်အစိုးရဘက်ကလာပြီးတော့ဆွေးနွေးသွားတယ်ဆိုတော့ဘာတွေပြန်ပြီးတော့ဆွေးနွေးကြတာလဲရှင
်ဒီမျိုးရေးစေဝါတရှိနေနေရေးကသူတို့အပြင်ကလည်းလုပ်နေတာဖြစ်ပါတယ်အခုကလည်းဆက်လုပ်ဖို့ဖြစ်ပါတယ်အခုဒီလွန်ခဲ့တဲ့ကိစ္စကတော့ဒီလူထုအခြေပြုအဖွဲ့အနေနဲ့ဥပဒေပေါင်းထဲကနည်းနည်းလွတ်တယ်ဆိုတဲ့အကြောင်းကိုထောက်ပြသွားတာပါဒီအဖွဲ့အစည်းဟာနိုင်ငံတော်အစိုးရမှာအတင်းအဖွဲ့မှတ်ပုံတင်ထားတာလည်းအဲ့လိုမျိုးမရှိဘူးပေါ့တရားဝင်မှတ်ပုံတင်ထားတာမရှိဘူးဆိုတဲ့အကြောင်းကိုပြောပါတယ်ခင်ဗျာတမတော်သားကိုယ်စားလှယ်က3ဦးဆွေးနွေးပါတယ်ခင်ဗျာဒါပေမဲ့ကန့်ကွက်ဆွေးနွေးတာမဟုတ်ပါဘူးခင်ဗျာတချို့အဆိုကိုတို့ကဖြည့်ဆည်းမှဆွေးနွေးသွားတာဖြစ်ပါတယ်ခင်ဗျာတို့ကလွန်ခဲ့တဲ့ချိန်မှာလုတ်ခဲ့တဲ့ကိန်းကနန်းတွေအချက်အလက်တွေကိုတို့က power point ထောက်ပြီးတော့တို့ကဆွေးနွေးသွားတာပဲဖြစ်ပါတယ်ခင်ဗျာ
ဒီ banking တွေတွားရောက်ဖြတ်စည်းတဲ့ဒီရပ်ဖက်အဖွဲ့တွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေသိထားသေးလဲရှင
်တို့ကြတော့ကျွန်တော်တို့ဒီနောက်ပိုင်း26ရက်နေ့28ရက်နေ့မှာကျွန်တော်တို့ NLD ကိုယ်စားလှယ်နဲ့တို့နေနဲ့တွေ့ဆုံတာရှိပါတယ်တွားရောက်တွေ့ဆုံဆွေးနွေးတဲ့ချိန်မှာဒီအခုလူထုအခြေပြုအဖွဲ့ကပြည်ရဲ့အစိုးရအနေနဲ့လုံလောက်တဲ့လုံချုံမှုမပေးနိုင်တဲ့အတွက်ကြောင့်တို့လည်းဒီလုပ်ငန်းကိုဒီလောက်မှာပဲရပ်နှားဖို့တို့လည်းအဲ့လိုစီစဉ်ထားပါတယ်ဆိုတော့တို့ပြောပြချက်ရရှိရပါတယ်ခင်ဗျာ
ဒီတရားရလို့စေယုံတင်ထားရတဲ့သူတွေလည်းရှိရလို့သိထားရရှင်တို့ရဲ့အခြေအနေရောဘယ်လိုရှိလဲရှင်
အခုကျတော့ဘူးရင်ဆံရှိတော့ပေါ့ခင်ဗျာတေယုံစင်းတဲ့လူရှိတယ်လို့အဲစက်ပြီးမှကုနေတဲ့လူလည်းရှိသေးပါတယ်တေယုံမှာကျွန်တော်တို့ဒီဘိန်းခင်းဖြတ်တဲ့အဖွဲကနေတော့ဆရောက်လာတဲ့အချိန်မှာ29ယောက်ရှိပါတယ်နောက်ရွာသူရွာသားဖက်ကလည်း30ကျော်လောက်ရောက်ခဲ့တာရှိပါတယ်ကျွန်တော်တို့ယူဆရတာကအဲ့ဒီပေါက်ကွေးစီတက်တဲ့ဘုံလို့ယူဆရတယ်ပေါ့အဲ့ဒီကနေအစာအနာတွေကြောက်ခဲတွေအလွန်ဆင်လာမှထိခိုက်တာရှင်းနိုင်ပါတယ
်ဒီဘိန်းဆိုင်ခင်းတွေတွားရောက်ဖြတ်စီတဲ့ဒီလူထုအခြေပြုအဖွဲတွေကိုတိုက်ခိုက်တဲ့သူတွေကရောဘယ်အဖွဲတွေကဖြစ်တယ်လို့သိထားတာမျိုးရှိလဲရှင်
ကျွန်တော်တို့အတန်းချင်းအားဖြင့်တော့တိုက်ခိုက်တဲ့လူဆိုလို့ရှိရင်ကျွန်တော်ဘိန်းဆိုင်တောင်သူလို့ပဲကျွန်တော်တို့အဲ့လိုပဲယူဆရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးနော်လေးရှင်အချိန်ပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ